တအာနာသိန်းတဲ့ပေါ်မှာဆန့်ကျင်လို့ဖမ်းဆီးထောင်ချခံထားရသူထောင်နဲ့ချီကိုစစ်ကောင်စီဘက်ကလူငယ်ချမ်းသာကွင်းနဲ့ဒုတိယနေ့အဖြစ်နဲ့ပြန်ပြီးတော့လွှတ်ပေးပါတယ်ဒီလွှတ်ပေးတဲ့အထက်မှာသတင်းသမားတချို့နဲ့တက်ကြွလှုပ်ရှားသူကျောင်းသားလူငယ်တချို့ဒီကနေ့အောက်တိုဘာလ19ရက်မှာပြန်လွတ်လာပါတယ်ပြန်လွတ်လာသူတော်တော်များများကတော့လူသာလွတ်လာပြီမဲ့စိတ်မလွတ်လပ်ပါဘူးလို့ပြောပါတယ်ဘာကြောင့်မလဲရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
သတင်းကျုပ်ထိမှန်အဖြစ်လူငယ်ချမ်းသာကွင်းနဲ့စစ်ကောင်စီကဒီနေ့အောက်တိုဘာလ19ရက်နေ့မှာလေထောင်ချဖမ်းဆီးထားတဲ့တွေကိုဒုတိယနေ့အဖြစ်လွှတ်ပေးနေပါတယ်ဒီကနေ့မှာတော့ဆက်မှာတင်းကြီးရဲ့နောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းသမား10ယောက်မိပါနဲ့လူငယ်တက်ကြွလှုပ်ရှားသူတချို့ပြန်လွတ်လာတာကို VOA ကအတည်ပြုနိုင်ပါတယ်ဒီနေ့ပြန်လွတ်လာသူတယောက်ဖြစ်တဲ့တန်လျင်တိုင်းသတင်းဌာနအေဒီတာချုပ်လည်းဖြစ်စာရေးဆရာမတဦးလည်းဖြစ်တဲ့မတ်တူတူသားကသူလွတ်မြောက်လာတာကိုအခုလိုပြောပြပါတယ်
ကျွန်တော်တင်တော့ကျွန်တော်တို့ကအချုပ်မို့လို့ထင်တယ်ဘာမှလက်မတကြောင်မပြောဘူးဒီတိုင်းနဲ့ဟောပါအဲကျမတို့တော့လွတ်လာပြီပေါ့နော်လွတ်လာပြီဆိုတော့တချို့ကြံခဲ့သေးတယ်ကြံခဲ့သေးတယ်ဆိုတော့ဘာမှဟိုသူတို့နိုင်ငံတော်ကကြေညာတဲ့အဲ့ဒီအပြစ်မှုပါညာတွေမပါဘဲနဲ့ဟိုမလွတ်ဘဲနဲ့ကြံခဲ့တဲ့တချို့ငွေချင်းတွေမြန်မာလေးတွေခလေးတွေပေါ့နော်ကြံခဲ့သေးတယ်ပေါ့နော်သူတို့တွေကိုလည်းအဲ့လိုမျိုးစိတ်ထားဆူဖြစ်ပြီးတော့အများဆုံးပြန်လွတ်ပေးတယ်
ဧပြီလ24ရက်နေ့ကတန်လျင်မြို့နေအိမ်မှာမတူတူတာကိုလာဖမ်းတဲ့အချိန်ပါဖြစ်သူမောင်ညာလူတဲ့မောင်ဖြစ်သူကိုရဲနောင်နဲ့တားရဲတနေချင်းမောင်တီဟာထွန်းလို့တဲ့အဖမ်းခံခဲ့ကြပါတယ်။သူတို့တွေအားလုံးလည်းပြန်လွတ်လာကြပါတယ်။တနင်္ဂနွေလုံးမှာရှိတဲ့အချင်းထောင်တွေကနေပြန်လွတ်ကြသူတွေထဲမှာမတူတူတာအပါအဝင်လောလောဆယ်တရားတော်တရင်သမား၈ယောက်ကျော်ဒီကနေ့လွတ်လာတာပါ။ဆီယမသိမ်းမှုစက်တင်ဆန္ဒပြတရင်ယူနေကြတဲ့အချိန်ဖမ်းဆီးခံရပြီးတံတော်ပြိုကွဲအောင်လှုပ်ဆောင်မှုပုံမှန်905ကတိနဲ့တရားစွဲခံရတဲ့မြစည်းနာသတင်းစာနဲ့74 media ကချင် wave စာရင်ကချင်သတင်း media တွေကသတင်းတောက်စုစုပေါင်း9ယောက်နဲ့တန်ပြူစီရဲနဲ့ရင်းနှီးကျောင်းဘက်ကသတင်းသမား2ယောက်လည်းဒီကနေ့လွတ်လာပါတယ်။မနေ့ကပြန်လွတ်လာတဲ့သတင်းသမားတွေနဲ့ဆိုရင်တော့စုစုပေါင်း13ယောက်ထက်မနည်းရှိပါတယ်။သတင်းသမားတွေအပြင်တက်ကြွလှုပ်ရှားသူတာကတာကျောင်းသားလူငယ်တချို့လည်းရန်ကုန်အင်းစိန်အချင်းထောင်ကနေဒီကနေ့ပြန်လွတ်လာပါတယ်။လက်ရှိအချိန်ဒီစုံစမ်းတရတလောက်တာကတာကျောင်းသား၄ဦးထက်မနည်းပြန်လွတ်လာတယ်လို့တာကတာကျောင်းသားကောင်းကောင်တို့ဖြစ်တဲ့ကိုပိုင်ရဲသူကအပြည့်အဝကိုအတည်ပြုပြောပါတယ်
ဟိုချွန်းတော်ကနေလွတ်လာရပေါ်တော့ဝမ်းပါတယ်ဒါပေမဲ့ဟိုစတော့ဒီရင်းဆိုင်ပတ်သက်တော့ဘာလို့မှကျေးဇူးတင်ခြင်းကျေးဇူးခံခြင်းလုံးဝမရှိဘူးလို့ဆိုတော့ကျွန်တော်တို့ငကိုရှိမိသားအရာကိုကျွန်တော်တင်ရတဲ့ကိစ္စဟိုဘာလို့မှဟိုကျေးဇူးတင်ရမလို့ပေါ့
လူငယ်ချမ်းသာခွင့်ပေးတဲ့အမိမာကိုအချုပ်နောင်မကင်းဘူးလို့နိုင်ငံရေးအကျဉ်းသားတွေရဲ့အမွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှိတီတယောက်ကအခုလိုပြောပါတယ်
။ဒါဒီအမိန့်ရတော့လွတ်တယ်ပြလိုက်တာနဲ့လေ။ဆောင်ဘူးကစီမာတယ်။ပြန်လာပြီးတော့သက်ဆိုင်ရေးတက်ဖို့အခန်းကြီးကဖမ်းပြီးတော့နောက်ကအစားမှုတမှုနဲ့ဆရာပေးတာတွေလည်းကျွန်တော်ကြားနေရတယ်ပေါ့နော်။ဒါရီကသူချက်ချင်းတော့လွတ်ရင်းနဲ့ချက်ချင်းဖြစ်နေတဲ့အဖြစ်ဖြစ်ပြီးချက်ပြဲပြဲပြီးလွတ်လာတဲ့လူတွေစိတ်ထဲမှာတော့ခုနပြောဆိုမတက်မတာပေါ့နော်မတက်မတာဆိုရင်တော့ကဖြစ်ရတာပေါ့မိသားစုတွေလည်းအစားလားတွေဒါကရေခင်းတုန်းကဒီပြည်တော်လူမျိုးကိုပြေးခဲ့တာလို့မသိရပုံတော့ဖြစ်နေတာ
စုစုဆန္ဒပြမှုတွေကြောင့်ပြည်တံကြခံနေရသူ1316ယောက်ကိုနောက်တစ်ချိန်ပြည်မှုထက်မှန်ကျူးလို့ရင်အဲ့ဒီပြည်တံအပြင်အခုကြံနေတဲ့ပြည်တံတို့နဲ့ပါပေါင်းပြီးကြခံရမယ်ဆိုတဲ့ကန့်သတ်ချက်နဲ့လူငင်းချမ်းသာခွင့်ပြုခဲ့တယ်လို့ဆန္ဒပြမှုတွေမှာပါဝင်ခဲ့တဲ့အတွက်တရားရုံးတည်တည်မှာအမှုရင်ဆိုင်နေရသူ4320ကိုလည်းစားနောက်စစ်စင်းနေတဲ့အမှုတွေပိတ်သိမ်းပြီးအမှုကနေလွတ်ပေးမယ်လို့စစ်ကောင်စီကအောက်တိုဘာလ18ရက်တနင်္လာနေ့ကတင်ပြထားပါတယ်။ရန်စက်ကြီးပုံမှန်905ကကြီးနဲ့တရားစွဲခံထားရတဲ့အမှုပညာရှင်24ယောက်နဲ့လူသိများကြော်ကြားသူ10ယောက်ကိုလည်းလူငင်းချမ်းသာခွင့်ပြုခဲ့ပါတယ်။ဒီလူငင်းချမ်းသာခွင့်တွေနဲ့မနက်ရှင်မှလည်းတချို့ပြန်ပြီးတော့လွတ်လာဖို့ရှိတယ်လို့ခန့်မှန်းရပါတယ်ရှင်။